ကျမကစုမမရှင်အခုတော့ရန်ကုန်တိုင်းတဲကမြို့နယ်တချို့မှာကပ်ရောဂါဖြစ်နေတဲ့ချိန်အိမ်ဒီထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေတိုးလာနေချိန်မှာပဲကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းအတွင်းကမြို့နယ်တချို့မှာနေအိမ်ဒီထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တာပါ။1995ခုနှစ်ကူးစက်ရောဂါများကာကွယ်နှိမ်နင်းရေးဥပဒေပုံမှန်21ပုံမှန်ခွဲခါခွေးပါလုတ်ပိုင်ခွင့်အရာထုတ်ပြန်လိုက်တာဖြစ်ပြီးစနေနေ့မှာစတင်အသက်ဝင်ခဲ့တဲ့အမိန့်အရာတာမွေမြို့နယ်ဘိုးတထောင်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်သုံးမြို့နယ်မှာနေထိုင်သူတွေမလိုအပ်ဘဲအပြစ်မသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။မဖြစ်မနေဈေးဝယ်ထွက်တဲ့ဆိုရင်တဦးပဲထွက်ဖို့စေယုံစေကံသွားတယ်ဆိုရင်လည်းတဦးထက်မပိုကြဖို့အပြစ်ထွက်ရင်လည်းပါဇက်နှာခေါင်းစည်းတွေဝတ်ကြဖို့ကိုလည်းသတ်မှတ်ထားပါတယ်။အမိန့်အရာတော့သက်ဆိုင်ရာရက်ွက်မြို့နယ်တွေတဲ့ခွင့်ပြုချက်ရထားတဲ့ရင်းတွေသာသွားလာခွင့်ရှိမှာဖြစ်ပြီးအမိန့်ကိုမလိုက်နိုင်ရင်တော့အရေးယူခံရမှာပါ။ရန်ကုန်မြို့ကတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းကတော့ထောင်တန်းငွေတန်းအပါအဝင်အရေးယူအပြစ်ပေးခံရနိုင်တဲ့အမိန့်ဖြစ်တဲ့အတွက်အများပြည်သူသိအောင်ရှင်းပြဖို့လိုတယ်လို့ပြောပါတယ်
။ကူးစက်ယောဂါများကာကွယ်နည်းနည်းဥပဒေဆိုတာကနဝတ္တလက်ထက်မှာပြဋ္ဌာန်းခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်မှာပုံမှန်နှစ်ကကြီးမှာဆိုရင်ကူးစက်ယောဂါကိုအဓိပ္ပာယ်ဖွင့်ထားပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခြင်းကလူအဖွဲ့အစည်းတစ်ခုလုံးကိုယောဂါပဲကူးစက်ပြီးဒုက္ခရောက်ရမှုတွေကနေလွတ်ကင်းအောင်ဆိုပြီးတော့အဲ့ဒီလိုပြဋ္ဌာန်းပေးတဲ့ဥပဒေကိုမလိုက်နိုင်ရင်တော့ဖြင့်ဥပဒေရအရေးယူလို့ရပါတယ်။အခုတာမွေရဲ့ဘိုးတထောင်ရဲ့မင်္ဂလာတုံရဲ့လို့ဆိုပြီးတော့ပြဋ္ဌာန်းနေကြ။အဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့ဥပဒေတွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ပြင်ဆင်ချက်တွေအရဆိုပြစ်ဒဏ်နေရာလဲတိုးထားတယ်။အခုကျွန်တော်တို့ဖြစ်နေတဲ့ COVID-19 အင်မတန်အန္တရာယ်ကြီးတဲ့ယောဂါရောက်နေလို့ပါ။
ကျန်းမာရေးပညာပေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကဒေါက်တာကိုကိုထွေးကတော့ကိုယ်တိုင်လည်းကူးစက်မခံရအောင်တခြားသူတွေလည်းထက်စစ်မကူအောင်ကျန်းမာရေးဝန်ကြီးဌာနရဲ့ထက်စစ်ထုတ်ပြန်ချက်တွေကိုလိုက်တာဖို့တိုက်တွန်းထားပါတယ်။
ဆိုရတော့ဒါတို့အကျညာတာဟိုကစတီအက်ခေါ်လို့ကျညာပါလေဆိုတော့လော့ဒ်ဒေါင်းလို့စီမီလော့ဒ်ဒေါင်းလို့တော့မကျညာဘူးအဓိကတော့ပြည်သူလူထုအိမ်မှာပဲနေပေးပါလို့ပြောတာအဲ့တော့အဓိကတော့အိမ်မှာနေဖို့ကတော့အရေးကြီးကြီးတယ်တင်းရဘုံဘုံနောက်ထပ်တလားလောက်ကအဲမြူတိုင်းလူတိုင်းအတာနေနိုင်တယ်ဆိုရင်ကျွန်တော်တို့ဒီ virus ကတော်တော်လေးကိုဟို clear ဖြစ်သွားပါမှာဟိုအိမ်ကနေပြီးတော့မဖြစ်မနေထွက်ရမယ့်လူမျိုးကြရဲ့အလုပ်သွားရမယ့်အစိုးရဝန်ထမ်းအဲ့လိုမျိုးကြရဲ့တယောက်ထွက်ပေါ့လေအဲတကယ်လို့စေကတော့ပြရမယ့်လူမျိုးဆိုရင်တော့နှစ်ယောက်ထွက်ပေါ့အတောတော့တော့အိမ်မှာပဲနေပါเนาะကျွန်တော်တို့ကျမကြီးဝန်ထမ်းနေပါကတည်းလဲအဲသူတို့ဘက်ကိုတောက်ဆစ်ကျနာတော့အိမ်မှာပဲနေပြပါအပြင်ထွက်လို့ယောဂရေးဖြစ်ကျွန်တော်တို့တွေ့လဲအရန်ဒုက္ခများပါတယ်ဒီဘက်ကကျမကြီးဝန်ထမ်းနေလဲဆေးရုံဒီမှာလူတွေအရန်များနေလဲမတတ်နိုင်ဆိုအိမ်မှာပဲနေပါလို့
ကျမ်းမာရေးဝန်ကြီးဌာနကတက်နိုင်သမျှအပြစ်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ကျမ်းမာရေးကိစ္စအပါအဝင်အရေးပေါ်လိုအပ်ချက်အရာသွားလာမယ်ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်ရဲ့ခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်ကမ္ဘာကယောဂါနဲ့ကြုံရတဲ့အရေးပေါ်အခြေအနေမျိုးမှာလိုအပ်ချက်အရာထုတ်ပြန်တဲ့အမိန့်တွေကိုတော့လိုက်တာဖို့လိုတယ်လို့လည်းရှေ့နေဦးရောဘတ်ဆန်ကပြောပါတယ
်သက်ဆိုင်ရာဝန်ကြီးဌာနများကလည်းအမိန့်ညွှန်ကြားချက်များကိုအချိန်မီတပြေးညီထုတ်ပေးဖို့လိုပါတယ်ထုတ်ပေးတဲ့အမိန့်နဲ့ညွှန်ကြားချက်တွေကိုလည်းပြည်သူလူထုကမိမိအပါအဝင်အများပြည်သူရဲ့အကျိုးအတွက်လိုက်နာကြပါအဒွန့်တက်တာမလုပ်ပါနဲ့တချို့ကျွန်တော်တို့တွေ့နေရတာအဒွန့်နေတက်ပြီးပြဿနာရှာတယ်ဒါတွေမကောင်းပါဘူးမလုပ်ကြပါနဲ့လို့ပဲကျွန်တော်ကတော့လေးလေးစားစားမြစ်တရက်ကန်တောင်းပါပါတယ်
ကျမရေးတဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့မနက်9:00နာရီအထိထုတ်ပြန်ကြမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအမျိုးသားတဦးတွေ့ရှိကြောင်းထပ်မံအတည်ပြုထားပါတယ်။နောက်ဆုံးအတည်ပြုလိုက်တဲ့သူတဦးအပါဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူစုစုပေါင်း146ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်။